ောရရှိမြတ်ခင်ဗျာလူခန္ဓာကိုယ်ဟာအပုတ်ကောင်ရုပ်ဆောင်နေတာဖြစ်လို့မကောင်းဘူးဒါကြောင့်ထွက်ရပေါက်ကိုကိုယ်ဖာသာကိုရှာပြီးလွတ်မြောက်နိုင်ကြတယ်ဆိုတဲ့တရားသဘောအနတ္တဘဝမှာအကုန်အစင်လို့အကုန်အစင်ပြောင်းမွေးအဲ့ဒါဟာဘဝလို့မှတ်ယူတဲ့အစွန်းရောက်ယူဆနဲ့ယေရှုခရစ်တော်ဖရာရဲ့ကယ်တင်ခြင်းတရားအပြစ်ဖြေစရာအကြောင်းဘလို့များကွာခြားမှုရှိတယ်ဆိုတာကိုတွေ့ရမှာဖြစ်တဲ့ဖရာရှင်ရဲ့နှုတ်ကပတ်တော်များခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်1နဲ့2တို့ကိုဒီကနေ့သင်သိရသောသမားကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ထိုသခင်သည်ငါတို့အပြစ်သာမကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏လို့လည်းအတိအလင်းအထင်ရှားဖော်ပြထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်1နဲ့2တို့ကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်လေ့လာတင်ပြမှာဖြစ်ပါတယ
်သင်သိရသောသမားကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့အဖို့ကတော့ကျွန်တော်တို့ဟာရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး1ကိုဆက်လက်လေ့လာသွားကြဖို့ရှိနေပါပြီ။ဒီရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး1ဟာအခန်းကြီး1မှာကြားနာခဲ့ရပါသောသင်ခန်းစာများနဲ့ဆက်စပ်ပြီးတော့ကူးသန်းရမယ့်ကျမ်းတစ်ခုပါ။အဖဖျားသခင်ကိုချစ်သောသားသမီးတို့အတွေ့အဖဖျားသခင်ကယ်တင်ရှင်သခင်ခရစ်တော်တို့နဲ့အတူမိသဟာယဖွဲ့ဖို့ရန်အတွေ့အဖဤနှုတ်ကပတ်တော်နှင့်အညီသာလျှင်ဖြစ်ရလိမ့်မယ်။ကိုကိုကိုအပြစ်ဒုစရိုက်ထဲမှာပဲကျင်လည်ပြီးတော့အဖဖရာသခင်နဲ့အတူမိသဟာယပြုတ်လျက်ရှိပါတယ်ဆိုတာမျိုးမလုပ်ရသလိုကိုကိုကိုကောင်းလှပါပြီထင်ပြီးတော့ကို့အကျင့်သီလတွေအပေါ်မှာကိုဟာကိုးစားပြီးတော့အဖကိုမိသဟာယဖွဲ့ဖို့အရှင်းမဖြစ်နိုင်ဘူးအလင်းသခင်ဖြစ်တော်မူသောသခင်ကိုချစ်တယ်ဆိုရင်ယုံကြည်ကိုးကွယ်လိုတယ်ဆိုရင်မိသဟာယဖွဲ့ကျင်တယ်ဆိုရင်အလင်းတရားမှာကျင်လည်အလင်းတရားအဖြစ်ကို့အပြစ်ကိုကိုမြင်မြင်လာရပါသောအပြစ်တရားတွေအတွက်လေကိုကိုကိုပြန်လဲပြုပြင်အဲ့ဒီအလင်းတရားဤသခင်ပေးတော်မူသောသမာတရားအဖြစ်အသင့်ပြင်းစင်အဲ့ဒီသမာတရားဆရာဟာလေခရစ်တော်ကိုရယူခြင်းသာဖြစ်လို့ကယ်တင်ရှင်သခင်ခရစ်တော်ဤအသွေးတော်အဖြစ်မိမိတို့ဤအပြစ်များကိုမိမိတို့ဆေးကြောခြင်းသာဖြစ်တယ်ဆိုတဲ့အကြောင်းတွေကိုတင်ပြပေးခဲ့ပြီးပါပြီမိတ်ဆွေအပေါင်းတို့သခင်ခရစ်တော်ဟာဘုရားသခင်ဖြစ်တော်မူသောနှုတ်ကပတ်တော်ဤလူသားတိကိုခံယူထားသောလူသားစစ်စစ်ဖျားစစ်စစ်ဖြစ်တော်မူတယ်ဆိုတာကိုသူ့ရဲ့ရှင်ယောဟန်ဩဝါဒစာမှာကလေးကတမန်တော်ကြီးရှင်ယောဟန်တယောက်ဟာကြိုတင်ပြီးသတိပေးခဲ့ပြီဆိုတာကိုလေကျွန်တော်တို့တွေ့ခဲ့ကြရပြီးပါပြီအစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖျားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖျားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏နှုတ်ကပတ်တော်သည်လည်းလူသားတိအဖြစ်ကိုခံယူ၍ကျေးဇူးတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါးရီသောသားတော်၏ဘုန်းကဲ့သို့သူ၏ဘုန်းတော်ကိုငါတို့သည်မြင်ရကြပြီတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ဒီကယ်တင်ရှင်သခင်ဟာလူသားတိကိုခံယူတာကိုကလူသမိုင်းအစကတည်းကဇာတိပဂရိယအပြစ်နဲ့မကင်းနိုင်ပါသောကျွန်တော်များလူသားတို့အတွက်ကယ်တင်ခြင်းပေးမယ်ကျေးဇူးတော်ပြုမယ်ဆိုတဲ့ဂရိတော်နဲ့အညီကြွလာတော်မူခြင်းပဲသမိုင်းအရာပဲဖြစ်ဖြစ်သစ္စာတရားအမြင်နဲ့ပဲဖြစ်ဖြစ်လူတ္တဝါအလုံးနဲ့ဆိုင်တဲ့ကျေးဇူးတော်မျော်လင့်ခြင်းတရားနဲ့ခရီးသွားလူတိုင်းတို့အတွက်ပရိညင်အဖြစ်နဲ့ပြုတော်မူသောအမှုပဲဆိုရကိုကျွန်တော်တို့ဘယ်လို့မှမိထားလို့မရနိုင်ပါဘူး။ဒါကြောင့်မို့လဲသူ့ရဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1ရဲ့အနှစ်သာရတွေဟာကျွန်တော်တို့မိษွေတို့အတွက်အဖအီအိမ်တော်သားများအဖြစ်အလွန်ကောင်းမွန်သောသင်ခန်းစာတွေကိုဖြစ်ပွားစေခဲ့ပါပြီ။ဟုတ်ပါတယ်။ရှေးဦးဇွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုမျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာဤဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုထာဝရအသက်ကိုငါတို့သည်သင်တို့အားသက်သည်ခံ၍ပြသကြ၏ငါတို့သည်ခမည်းတော်နှင့်၎င်းသားတော်ယေရှုခရစ်နှင့်၎င်းမိသဟာယဖွဲ့ရသည်ဖြစ်၍သင်တို့သည်ငါတို့နှင့်မိသဟာယဖွဲ့စီခြင်းဟာငါတို့ကြားမြင်ရသောအရာကိုသင်တို့အားပြသကြ၏သင်တို့၏ဝမ်းမြောက်စရာအကြောင်း စုံလင်စေခြင်းငှားလေဤအရာများကိုငါတို့သည်ရေးလိုက်ကြ၏တဲ့အဲ့ဒီလိုပနာမပြို့ပြီးတော့ဆိုခဲ့တဲ့အတိုင်းပဲကိုတိုင်ကိုကြကြားနာတွေ့မြင်ငေးမောရှုကြည့်ဖူးမြော်ထိတွေ့ဆက်ဆံရဘူးသောကျေးဇူးတော်တို့ကိုကိုတိုင်တာဝန်ခံပြီးတော့ရေးခဲ့တဲ့ဒီဩဝါဒစာကြီးဟာဖြင့်ယုံကြည်သူအပေါင်းတို့ရဲ့သမိုင်းမှာတော့အလွန်အသက်ဝိညာဉ်နဲ့ပြည့်ဝလွတ်လှတယ်လို့ကျွန်တော်ဆိုချင်ပါ रे မိတ်ဆွေတော်တတ်ရှင်အပေါင်းတို့တခါဆက်ပြီးကြားနာရခဲ့ပြန်တာကတော့အဖအီအိန်တော်သားဆိုတဲ့ယုံကြည်ခြင်းမိသားစုများအဖို့အလင်းတရားဤသခင်ကိုဘယ်နည်းပေပုံမိဘဟာယဖွဲ့ကြရမလဲဆိုတဲ့ဩဝါဒတွေပဲဖြစ်ခဲ့ပါ रे ထိုနှုတ်ကပတ်တော်ထ၌ငါတို့သည်ကြားရ၍သင်တို့အားပြသသောတရားစကားဟုမူကားဖျားသခင်သည်အလင်းဖြစ်တော်မူ၏ဖျားသခင်၌မှောင်မိုက်အရှင်းမရှိငါတို့သည်ဖျားသခင်နှင့်မိသဟာယဖွဲ့ပြီးဟုဆိုလျက်ပင်မှောင်မိုက်၌ကျင်လေလျင်သစ္စာတရားကိုမကျင့်မှုသာကိုသုံးသောသူဖြစ်ကြ၏ဖျားသခင်သည်အလင်း၌ရှိတော်မူသကဲ့သို့ငါတို့သည်အလင်း၌ကျင်လေလျင်အချင်းချင်းမိသဟာယဖွဲ့ခြင်းရှိကြပြီးဖြစ်၍ဖျားသခင်၏သားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏ကိုအပြစ်မရှိဟုငါတို့သည်ဆိုလျင်ကိုလှည့်ပြကြ၏ငါတို့၌တစ္ဆာတရားမရှိကိုအပြစ်တို့ကိုဖော်ပြတောင်းပန်လျင်ငါတို့၏အပြစ်များကိုလွှတ်၍ဒုစရိုက်ရှိသမျှနှင့်ကင်းစင်စေခြင်းငှာဖျားသခင်သည်တစ္ဆာတရားနှင့်၎င်းဖြောင့်မတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏ဒုစရိုက်ကိုမပြုပြီးဟုငါတို့သည်ဆိုလျင်ဖျားသခင်ကိုမှုသာအပြစ်တင်ကြ၏နှုတ်ကပတ်တော်လည်းငါတို့၌မရှိတဲ့မိတ်ဆွေတို့တရှင်အပေါင်းတို့ခမညာအတိတ်သင်ငန်းစာဖြစ်သွားခဲ့ရပြီမြင့်အကြော့ကြော့ပြန်လေသရိယဘုရန်ရှိနေသောဒီဩဝါဒတွေအကြောင်းကိုအခုလိုစမြုံပြန်အပြီးမှာတော့ဒီကနေ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး2ရဲ့အငယ်1အပိုင်းကဟာအခုလိုစတင်ဖွင့်ဆိုပြလိုက်ပါတယ်ချစ်သားတို့သင်တို့သည်ဒုစရိုက်ကိုမပြုစည်းခြင်းဟာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏တဲ့ချစ်သားတို့တဲ့ကျွန်တော်ပြောခဲ့တဲ့အတိုင်းပါပဲနော်။အိုသေကံဤအဖိုးကြီးရှင်ယောဟန်ရေးနေတာကိုကချစ်ချင်းမြတ်တာတရားရဲ့ကိုစားပြုတမန်တော်ကြီးအဖြစ်မိသားစုဆိုင်ရာဩဝါဒကိုရေးနေရတာ။ဒါကြောင့်မလို့ဘလောက်အကြည့်သိမ်မွေ့တယ်။မေတ္တာအားအင်ပါဝင်တယ်ဆိုတာကိုစိတ်ကနေမိတ်ဆွေတို့ကျွန်တော်တို့ယင်တဲ့မှာထိတွေ့ရစေအောင်လို့သူဟာအခုလိုဤတန်းပြုလိုက်တာပဲ။ချစ်သားတို့တဲ့။အဲ့ဒီချစ်သားတို့ဆိုတာကိုအင်္ဂလိပ်ကတော့ my little children နဲ့အဲ့ဒီမြစ်တာစာဟာလေသူအုတ်ချုပ်ရတဲ့အေဖက်မှာအစဒီကနေ့ကျွန်တော်တို့အသင်းတော်တွေစီတိုင်အောင်သူရည်ညွှန်းတယ်ဆိုတာကိုကျွန်တော်ပြောခဲ့ပြီးပြီအဲ့ဒီလောက်အထိအလွန်ကြဲပြန့်စွာရည်ညွှန်းထားပါတော့ဩဝါဒကြီးကိုသူဟာပြည့်စုတဲ့အချိန်ကျွန်တော်တို့ကိုသူမြင်ဘူးပါသလားကျွန်တော်တို့ကတော့သူ့ကိုမြင်ဘူးကြလို့လားမမြင်ဘူးပါဘူးနော်ဒါဆိုရင်ဒီမြစ်တာရဲ့သဘောဟာပါလေရှင်းပါလေခရစ်တော်ဘုရားသခင်ဤလူသားတို့အပေါ်မှာထားရှိသောမေတ္တာကိုစုဖွဲ့လိုက်တာပဲတခါဆက်ပြီးတော့စဉ်းစားကြည့်ပါသူအဲ့ဒီလိုမမြင်ဘူးခဲ့တဲ့လူသားတွေကိုပဲဆက်ပြီးတော့သူပြောလိုက်တယ်သင်တို့သည်ဒုစရိုက်ကိုမပြုစေခြင်းငှာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏တဲ့ဒီဩဝါဒကိုသူ့ရဲ့နှလုံးသားမှတဆင့်တွင်တွင်ပေးနေပါသောခရစ်တော်ရဲ့သင်ရှင်းသောဝိညာဉ်တော်ဟာခန်းစင်းခံလူသားယုံကြည်သူတို့အတွက်ဘလောက်အထိအရေးတကြီးသတိပေးနေတယ်လဲနော်ဘုရားသခင်ဟာကျွန်တော်တို့အပြစ်တရားမှနွန်းနစ်မှကိုသိပြီးတော့စိုးရိမ်ပူပန်နေတော်မူတယ်အရှင်းမလိုလားဘူးဆရာကရှင်းလင်းပြတ်သားစွာခန်းစားနားလည်နိုင်ပါပြီတစ်ချိန်တည်းမှာပဲအဲ့ဒီသတိပေးချက်ကိုစိတ်ဖြာပြီးတော့ကြည်ပါ You cannot sin သို့မဟုတ်သင်တို့အပြစ်မပြုနိုင်ဆရာကမပြောဘူး You may not sin အပြစ်များနှင့်ပြည့်ဝနေသောအဆက်တားမှာအပြစ်ကိုမကျူးလွန်ကြပါနဲ့ဆိုတဲ့အလွန်အဆင့်မြင့်တဲ့အဆုံးအမဖြစ်နေတယ်ဆိုတာကိုသဘောပေါက်နိုင်ပါ रे ဒါဆိုရင် Gnosticism လို့ကျွန်တော်တို့အခုဒီကျမ်းဤတန်းမှာကလေးကဖော်ပြထားတဲ့လူဒန်းစားတွေဟာအပြင်းညင်အလိုလိုရှိပြီးသားဖြစ်တယ်တနည်းအားဖြင့်လူသားတိုင်းလူသားတိုင်းမှာဝိညာဉ်သတ္တိမွေးကလေးကပါပြီးသားဖြစ်တယ်မကောင်းတာကကိုယ်ခန္ဓာကြီးယုတ်ကိုခန္ဓာကြီးတစ်ခုလုံးဟာမကောင်းဘူးထွက်ရပောက်ကိုကိုဖာသာကိုရှာပြီးတော့လွမြောက်နိုင်ကြရတယ်ဆိုတဲ့တရားသဘောနဲ့ကြွားချနေပြီမကောင်းမှုဒုစရိုက်တွေကြားမှာလူသားတို့စုံကြည်စံကြည်ဖြစ်နေနိုင်တယ် ဒါကြောင့်ဖျားသခင်ကိုအားကိုးရမယ်ဆိုတဲ့သဘောအဖဖျားသခင်ရဲ့ကျေးဇူးဂုဏ်တော်မြတ်ကိုလိုအပ်တယ်ကဲတင်ချင်းအရာဆိုတာဟာလူမှမရှိရင်မဖြစ်ဘူးဆိုတဲ့အနှစ်သာရကိုဒီအပိုင်းမှာရှင်ယောဟန်ပြတ်သားစွာဖော်ပြပေးလိုက်ပြီတချိန်ထဲမှာပဲ Epicureans လို့ခေါ်တဲ့လူတန်းစားတွေရဲ့အနတ္တဘဝမှာအဆုံးလုံးအကုန်အစင်ပျော်မွေ့အဲ့ဒါဟာသဘာဝဆိုတဲ့အစွန်းရောက်အယူအဆဆိုတာမျိုးဟာလေမမှန်ဘူးဆိုတာကိုတမန်တော်ကြီးရှင်ယောဟန်ဟာပို့ပြီးတော့သိသာစေအောင်မိမောင်းထို့ဖော်ပြပေးလိုက်ပြီလို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे ဇာတိပဂရိလူဘာသာဘာဝကိုဘုရားသခင်ကောင်းကောင်းနားလည်ပါ रे လောကကဘာမကြီးကြီးညှိစော်နန်းနေတာကိုလေကျွန်တော်တို့လူသားနားလည်တတ်တဲ့ပို့ပြီးတော့သိတော်မူတာပေါ့အဲ့ဒီလူသားတို့အတွက်အပြစ်တရားမပြုမိစေဖို့နှုတ်ကပတ်တော်အားဖြင့်ဂျေဇုတော်နဲ့ကဲတင်တယ်ဒါဟာအနှစ်ချုပ်အဖြေပဲဖြစ်လာရပါလေ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်1အပိုင်းခတစုံတယောက်သောသူသည်ဒုစရိုက်ကိုပြုမိလျင်ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်ကြီးဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏တဲ့။ဒုစရိုက်ကိုပြုမိလျင်တဲ့။ကျွန်တော်စောစောကပြောလိုက်တဲ့အတိုင်းပဲ You cannot sin.အပြစ်မပြုတ်နိုင်ဘူးဆိုတဲ့သဘောမဟုတ်ဘူးဆိုရကိုရှင်ပီသာဖြစ်စီပြီလို့ကျွန်တော်ထင်ပါ रे အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခရိယံယုံကြည်ခြင်းတရားအပေါ်မှာပေါ်ပေါ်လောလောဖြစ်လွန်းတယ်လို့ပေါ်လွန်းတယ်လို့လူမိုက်အားပေးအတွေ့အခေါ်ဆန်လွန်းတယ်လို့တစ်သက်လုံးမဟုတ်တာလုပ်ပြီးတော့အိုသေကန်ဤကြမှာယုံကြည်ပါတယ်ဆိုပြီးပြောယုံလေးနဲ့ပဲထွက်ရပေါက်တယ်ဆိုတဲ့အယူအဆတို့ဆိုပြီးတော့ရှုံချခြင်းကြတဲ့လူတွေအဖို့ကတော့အကွက်ဖဲလို့ကျွန်တော်အတွက်ပါ रे You cannot sinအပြစ်မပြုနိုင်ဘူးလို့မဟုတ်ဆရာဟာဥပရိသလို့အပြစ်ကိုခွင့်ပြုခြင်းအရှင်မဟုတ်တလို့လူသားစရိုက်လူသားရဲ့ဘဝအခြေအနေနဲ့ကိုက်ညီအောင်ဖန်တီးထားတဲ့ကယ်တင်ခြင်းယေရှုကိုယ်တိုင်ဟာပရမတ္တတစ္ဆာသဘောပဲလူတိုင်းခံယူနိုင်တဲ့အနတ္တလောကသဘာဝထတရားပဲဖြစ်တယ်ဆရာကဖော်ပြခြင်းဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုလူလောကယွာသားလူယွာသားတွေအကုန်လုံးတို့ဟာအမြဲအပြစ်ဖြစ်နေနိုင်လို့သားလျင်လေကျွန်တော်တို့အပြစ်လောကကြီးပေါ်မှာရှင်သန်နေရတဲ့လူသားအားလုံးတို့အတွက်ဒီအသက်ရှင်တော်မူသောအဖဖခင်ရဲ့ကယ်တင်ခြင်းကြီးစုတော်ဆရာဟာပေါ်ထွန်းလာရခြင်းပဲဆိုရကိုမိษွေတို့ကျွန်တော်တို့နားလည်ဖို့လိုပါ रे အဲ့ဒီကယ်တင်ခြင်းကြီးစုတော်အကြောင်းကိုကြစ်ကြစ်လိလိရှင်းပြလိုက်တာကတော့ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်ကြီးဟုသောအမှုဆောင်သခင်သည်ခမည်းတော်ထံမှရှိနေတော်မူသည်ဆိုတဲ့အချက်ပါပဲဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကိုဖသာကိုဘယ်လိုမှမလွတ်မြောက်နိုင်တဲ့အပြစ်ကဘာလောကကြီးတဲ့ကနေပြီးတော့အဖဖျားသခင်အိမ်တော်ကိုမမျော်လင့်နိုင်တဲ့လူဘဝဖျားသခင်နဲ့တွေ့ဆုံ၍မိသဟာယဖွဲ့ခွင့်ဘယ်လိုမှမရှိနိုင်တဲ့လူဘဝကိုခရစ်တော်ဤကယ်တင်ရှင်ယေရှုတော်အဖြစ်ခံယူနိုင်ပါれဆိုတဲ့အလွန်ခံယူဖို့လွယ်ကူသောအဖြေနဲ့ဖော်ပြပေးလိုက်ပါれခွန်အားဖြည့်တင်ပေးလိုက်ပါれနှစ်သိမ့်မှုပြုပေးလိုက်ပါれမိတ်ဆွေအပေါင်းတို့ဒါကိုအမှုဆောင်သခင်ရှိနေပါသည်ဆိုတဲ့အချက်ဟာရှင်းလင်းပြတ်သားစွာဖော်ပြပေးလိုက်ပါ रे မဆန်းပါဘူးစัจ जान ဤအမှုဆောင်ဆရာမရှိဘဲနဲ့အဖဖျားသခင်ကိုအတနာမခံနိုင်ဘူးဖျားသခင်နဲ့ဆုံတွေ့ဖို့မဖြစ်နိုင်ဘူးဆိုတဲ့ဗျာဒိတ်တော်ဟာကဘာဥဒုံကအသွေးတော်နဲ့ရစ်ပူဇော်ရခြင်းအပြင်ထင်ရှားပြတ်သားစွာတွေ့ခဲ့ရတဲ့ဗျာဒိတ်တော်ပဲဖြစ်တယ်တခါအာဗြဟံခင်မှာကျတော့မေလခိဇေဒဲဆိုတဲ့အလွန်အံ့ဩစရာကောင်းတဲ့ယေပရောဟိတ်မင်းကြီးပေါ်ထွန်းခဲ့ရတာအဲ့ဒီမေလခိဇေဒဲဆိုတဲ့ယေပရောဟိတ်မင်းကြီးရဲ့နောက်ခံသမိုင်းအတိအကျဘာမှမရှိဘဲနဲ့ပေါ်ထွန်းလာရခြင်းကတနေ့သောအခါမှာကယ်တင်ရှင်သခင်ခရစ်တော်ကိုပေါ်ထွန်းစေမယ်ဆိုတဲ့နမိတ်နမာအဖြစ်တင်ရှိခဲ့တာရှေးအကျဆုံးသောဓမ္မသမိုင်းဝင်ဝတ္ထုတွေတဲကယောဘဝတ္ထုတွေကတဆင့်ကြားနာခဲ့ရတယ်ယောဘရဲ့ပြောစကားတွေကိုကျွန်တော်ပြန်ပြီးလေ့လာရတာစရဲသမိုင်းပေးခဲ့ပါသောဗျာဒိတ်တော်တို့အဖင့်ကျွန်တော်တို့ဟာအမှုဆောင်သခင်ဆရာကိုလိုကိုလိုအပ်တယ်ဒီနည်းအဖင့်သာလျှင်စัจ जान နေအမှုဆောင်သခင်အဖင့်အဖဖျားသခင်ထံတော်မှတနာချင်းဂယုနာတော်ကိုကျွန်တော်တို့မျှော်လင့်ချက်ရှိတယ်ဆရာတွေ့ကိုကျွန်တော်တို့သမိုင်းမှတ်တမ်းများအရာကြားနာလေ့လာခဲ့ကြပါပြီသင်သိရသောတမန်ကျမ်းတစ်လျှောက်မှလည်းအခေါက်ခေါက်အခါကကျွန်တော်တင်ပြပေးခဲ့ပြီးပါပြီဟုတ်ပါတယ်ကိုယ့်ရဲ့ပင်ကိုယ်အပြစ်သားဘဝဟာဘလောက်ထိဆက်ဆုပ်ယွန်းရှာစရာကောင်းတယ်အဖဖျားသခင်ကိုတိုးဝင်ချင်းကပ်ဖို့ရန်အတွက်အမှုဆောင်ရှိလိုပါ၏ဆိုတဲ့ယောဘမှတဆင့်ကြားခဲ့ရသောအလွန်အံ့ဩဖွယ်ဖော်ပြချက်တွေကိုယောဘဝတ္ထုထဲမှအထင်းသားကျွန်တော်တို့တွေ့ခဲ့ရပြီလားပါယောဘဝတ္ထုအခန်းကြီး9အငယ်29မှ35အတွင်မှအခုလိုပြန်ပြီးတွေ့နိုင်ပါ रे ငါသည် မြည်တမ်းသောစကားကိုဖြတ်၍ရှင်လန်းသောမျက်နှာကိုဆောင်ဖြင့်ရဲရင်ချင်းတို့ရောက်မည်ဟုငါဆိုတော်လေငါခံရသောဒုက္ခဝေဒနာများသောကြောင့်ကြောက်သောသဘောရှိ၏အပြစ်လွတ်စေဟုငါ၌စီရင်တော်မမူကြောင်းကိုငါသိ၏ငါသည်အပြစ်သင့်ရောက်သည်ဖြစ်၍အဘယ်ကြောင့်အချီးနှီးကြိုးစားရမည်နည်းငါကိုယ်ကိုမိုးပွင့်ရေနှင့်ဆေး၍ငါလက်ကိုရှင်းရှင်းစင်ကြယ်စေတော်လေရှင့်တဲသို့တွန့်ချတော်မူ၍ငါအဝတ်ပင်ငါကိုယ်ကိုယွံလိုက်မည်ငါသည်ဖျားသခင်၏စကားကိုတဦးနှင့်တဦးတရားတွေ့နိုင်မည်အကြောင်းဖျားသခင်သည်ငါကဲ့သို့လူဖြစ်တော်မူသည်မဟုတ်ငါတို့နှစ်ဦးကိုစီတာပိုင်သောစัจ जान ဤအမှုဆောင်မရှိငါကိုတန်ခတ်တော်မမူပါစေနှင့်ပြုတ်တော်မူသောဘေးကြောင့်ငါမကြောက်ပါစေနှင့်သို့ဖြစ်လျင်ငါသည်မကြောက်ဘဲပြောရသောအခွင့်ရှိလိမ့်မည်ယခုမူကားပြောရသောအခွင့်ကိုမရတဲ့သောတရှင်မိတ်ဆွေအပေါင်းတို့အမြဲအပြစ်ဒုစရိုက်နဲ့ကျင်လည်နေရပါれဆိုတဲ့စိတ်ဝိညာဉ်ရဲ့အသည့်ဟာကျွန်တော်များအပြစ်သားလူသားတို့ကိုခရစ်တော်ကိုရှာဖွေတွေ့ရှိစေပါれတွေ့ရှိစေဖို့ရန်အတွက်သာလျှင်လေဒီနောင်တနဲ့ကြိုးပဲ့ကြေးမွခြင်းဆိုတဲ့အသည့်တရားဟာလူရင်ထဲမှာဖြစ်ပွားလာရခြင်းဖြစ်ပါれကိုကကိုကိုကိုအပြစ်ညင်ရတယ်ထွက်ရပေါက်အောင်လုံနိုင်တယ်ဆိုမှဖြင့်ခရစ်တော်လည်းမလို့ကယ်တင်ခြင်းကြီးစုတော်ဆိုတာဟာလေအလဟသာလို့သာခံယူကြရမှာဖြစ်ပါれတနည်းအားဖြင့်အမှုဆောင်ကယ်တင်ရှင်သခင်ခရစ်တော်မလို့ဘူးပေါ့ကိုဟာအဲ့ဒီလိုအပြစ်ဒုစရိုက်နဲ့ဤသည်မဤသည်အပြစ်ဒုစရိုက်ကိုကိုဖာသာကိုအောင်းနိုင်သည်မနိုင်နိုင်သည်ဆိုတဲ့အချက်ကိုယောမဩဝါဒစာမှာတမန်တော်ကြီးရှင်းနေအောင်ဖော်ပြခဲ့ပြီးသားဖြစ်ပါတယ်ယောမဩဝါဒစာအခန်းကြီး9ရဲ့အငယ်14နဲ့15အငယ်20မှ25တို့အတွင်မှာအခုလိုတစုတဝေးတဲ့ကျွန်တော်တို့တွေ့နိုင်ပါတယ်ထိုမှတပါပြည့်ညက်တရားသည်ဝိညာဉ်ပဂရိနှင့်ဆက်ဆိုင်သည်ကိုငါတို့သိကြ၏ငါမူကားဇာတိပဂတိရှိ၏အပြစ်တရားလက်၌ကြေးကျွံဖြစ်၏အကြောင်းမူကားငါသည်ကိုကျင့်သောအကျင့်ကိုမနှစ်သက်ကျင့်ကျင်သောအကျင့်ကိုမကျင့်ယွန်ရှာသောအကျင့်ကိုကျင့်၏ထို့သောငါသည်မကျင့်ကျင်သောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏ထို့သောကောင်းသောအကျင့်ကိုငါကျင့်ကျင်သောအခါမကောင်းသောအကျင့်ကိုကျင့်စီတတ်သောတရားကိုငါတွေ့၏ငါသည်အတွင်းလူအဖျင်ဘုရားသခင်၏ပြည့်ညတ်တရားတော်ကိုနှစ်သက်၏သို့တော်လေငါကိုအင်္ကာများ၌ရှိသောတရားတပါးသည်စိတ်ဝိညာဉ်တရားကိုဆိုင်းပြိုင်တိုက်လှန်သဖြင့်ငါကိုအင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖန်ဖွာအနှံသည်ကိုငါမြင်၏ငါသည်ညိုညင်သောသူဖြစ်ပါသည်တကားဤအသေးကောင်မှငါကိုအဘယ်သူကယ်လွတ်မည်နည်းငါတို့သခင်ယေရှုခရစ်အဖင်ကယ်လွတ်တော်မူသောဘုရားသခင်၏ကြီးစုတော်ကြီးလှပေ၏ထို့သောစိတ်ဝိညာဉ်အဖင်ဘုရားသခင်၏တရားတော်အလိုသို့၎င်းဇာတိပဂရိအဖင်အပြစ်တရားအလိုသို့၎င်းငါလိုက်တတ်၏တဲ့ရှင်းနေတာပါပဲနော်အဲ့ဒီလိုယောမဩဝါဒစာမှာတွေ့ရပြီးခဲ့တဲ့တစ္ဆာတရားကြောင့်လေအခန်းကြီး1မှာဖော်ပြခဲ့တဲ့အတိုင်းပဲတမန်တော်ကြီးရှင်ယောဟန်တယောက်ဟာအပြင်းရရတယ်ထွက်ရပေါက်တယ်လို့ထင်နေတဲ့ Gnosticism မာနဝါဒီလူသားတို့ကိုပြင်းပြင်းထန်ထန်ကြီးဆိုသလိုလူလိန်လူကောက်လူညစ်ပတ်တီးဆိုပြီးတော့ဖော်ပြပေးခဲ့တာပဲဖြစ်ပါတယ်။ဟုတ်ပါတယ်။ငါတို့သည်ဖျားသခင်နှင့်မိဖဟာယဖွဲ့ပြီးဟုဆိုလျက်ပင်မှောင်မိုက်၌ကျင်လေလျင်သစ္စာတရားကိုမကျင့်မှုသာကိုသုံးသောသူဖြစ်၏။ဖျားသခင်သည်အလင်း၌ရှိတော်မူသကဲ့သို့ငါတို့သည်အလင်း၌ကျင်လေလျင်အချင်းချင်းမိသဟာယဖွဲ့ခြင်းရှိကြသည်ဖြစ်၍ဘုရားသခင်၏သားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏ကိုယ်အပြစ်မရှိဟုငါတို့သည်ဆိုလျင်ကိုလှည့်ပြားကြ၏ငါတို့၌သစ္စာတရားမရှိတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ကျွန်တော်ရဲ့သားအငယ်ကောင်းကလေးဟာဘယ်ကနေဘယ်လိုအစအနရပြီးအတွေးခေါင်တက်တယ်လို့မသိဘူးကျွန်တော်တို့မဖြေနိုင်တဲ့မေကွန်းတွေကိုသိပ်ပြီးတော့မေးတတ်ပါတယ်အဲ့ဒီမေကွန်းတွေတဲကတခုသောမေကွန်းကတော့ဖေဖေတဲ့လူတိုင်းဟာကြွားဝါတတ်ကြဒါကြီးပဲမဟုတ်ဘူးလားတဲ့အဲ့ဒါနဲ့ကျွန်တော်ကဝါကြွားခြင်းဆိုတာဟာအပြစ်တစ်ခုပဲသားကြီးလူတိုင်းဝါကြွားတတ်တယ်လို့ဖေဖေတော့မထင်ဘူးလို့ပြေလိုက်ပါလေအဲ့တော့ तू ကဘယ်လိုဆက်ပြောလဲဆိုရင်မဟုတ်သေးဘူးဖေဖေမဟုတ်သေးဘူးတဲ့သားလေးရဲ့စိတ်ထဲမှာကတော့လူတိုင်းဟာကြွားတတ်ဝါရတ်ကြတာကြီးပဲအကယ်၍ငါကတော့လုံးဝမကြွားဘူးဟေဆိုရင်လေအဲ့ဒါကိုယ်တိုင်ကကြွားတာပဲမဟုတ်ဘူးလား တနည်းအားဖြင့်တော့လူသားတိုင်းလူသားတိုင်းဟာကြွားရကြတာကြီးပဲလို့သူယုံကြည်တယ်ဆိုပြီးတော့ဇောရကတက်ခဲ့ပါလေကျွန်တော်နဲ့နဲ့ဆက်ပြီးတော့မစင်စားတတ်ပါဘူးမစင်စားတတ်ဘူးဆိုတာကစင်စားကံဖွင့်ရတာကိုကျွန်တော်ကပဲဝါသနာမထုံလို့လားတော့ကျွန်တော်မပြောတတ်ပါဘူးဒါမှမဟုတ်ရင်လည်းအမှန်တရားကိုကြောက်နေသလားလို့လည်းကျွန်တော်တွေးမိပါတယ်ဒါပေမဲ့အလွန်စင်စားစရာကောင်းတဲ့အချက်တစ်ချက်ပဲလို့တော့ကျွန်တော်ယင်တဲ့မှာတေးထားမိပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ဟာအပိဓမ္မာအတွေးအခေါ်ရှင်ပညာရှင်တယောက်ဘယ်တုန်းကမှမဟုတ်ခဲ့ဘူးပါဘူးဒါပေမဲ့သင်သိရသောတမန်ကျန်ဆိုတဲ့နှုတ်ကပတ်တော်ကိုတော့အလေးနဲ့လေ့လာနေရသောလူတယောက်ဖြစ်ပါတယ်ပြီးတဲ့နောက်လူသားတို့ဤသမိုင်းကိုစောင့်ငဲ့ဆင်ခြင်နေရသူလူလည်းကိုယ့်ကိုယ်ကိုဆင်ခြင်မိပါတယ်ကိုယ့်ကိုယ်ကိုတွေးမိပါတယ်ဒီအခါမှာရှင်းရှင်းလင်းလင်းကျွန်တော်သဘောပေါက်လာတဲ့အချက်ကတော့မငြင်းနိုင်သောသစ္စာတရားအချက်တစ်ခုဖြစ်ပါတယ်လူသားဤသမိုင်းသည်အပြစ်နှင့်စစ်တို့၏သမိုင်းမျှသာဖြစ်ကြောင်းကိုကျမ်းစာဟာညွှန်ပြနေတယ်။လူအဖွဲ့အစည်းရဲ့သမိုင်းမှတ်တမ်းတွေဟာလေဒါကိုအခိုင်အမာကပီးတင်ပေးနေတယ်လို့ကျွန်တော်ဆိုချင်ပါတယ်။ကျွန်တော်တို့ဟိုအရင်အတိတ်သင်ခန်းစာတစ်ခုမှာတုန်းကကျွန်တော်ဖော်ပြဘူးခဲ့တဲ့အတိုင်းပဲလူအဖွဲ့အစည်းရဲ့သမိုင်းကိုလက်တန်အရှိဆုံးဖြန့်ကျက်ကြည့်လိုက်ရင်သမိုင်းနှစ်ပေါင်း4000လောက်ရှိမယ်ဆိုပါတော့။အဲ့ဒီသမိုင်းနှစ်ပေါင်း4000လောက်အတွင်းမှာငြိမ်းချမ်းသောအချိန်ကာလဆရာဟာယာကနန်းသာသာလေးလောက်ပဲရှိလိမ့်မယ်ဆရာကကျွန်တော်တန်အန်တော်တွေ့ရမှာဖြစ်ပါတယ်အချို့သောစစ်ပွဲကြီးများဟာဆိုရင်လေနှစ်ပေါင်းထောင်ကနန်းနီးနီးကြာလောက်အောင်ကိုကြာရှည်ကြာညောင်းအမုံကြီးမုံဆွေစင်မျိုးဆက်တလျှောက်လုံးဖတ်ကြဖြတ်ကြနဲ့စစ်ပွဲကြီးတွေအတွင်ရှေ့ခဲ့ကြတယ်ဆရာတွေ့ကိုလေတုံလှုပ်ခြောက်ချားပွဲကောင်းလောက်အောင်ပြန်ပြီးတော့တွေ့ရမှာပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီအမုံတရားတွေဟာဒီကနေ့ကောဆက်ဆင်သွားပြီလားမဆက်ဆင်သေးပါဘူးเนาะကဘာပေါ်မှာဖြစ်ပွားနေတဲ့စစ်ပွဲကြီးတွေရဲ့အကြောင်းတွေကိုကျွန်တော်ပြန်လည်ကြည့်ပါအရှိအလေပိုင်းဒေသစစ်ပွဲကြီးတွေဟာအဲ့ဒီသဘောကိုဆောင်နေပါတယ်မကြာခင်ကဖြစ်ပွားခဲ့တဲ့ Balkan ဒေသစစ်ပွဲဆိုတာဟာလေအဲ့ဒီအတိတ်သမိုင်းရန်ညှိုးတို့နဲ့ဆက်ဆက်နေတယ်ဆိုတာကိုဝန်းနဲ့ကြေကွဲပွဲကောင်းလောက်အောင်ကျွန်တော်တွေ့မြင်ရမှာပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်လူသားရဲ့အပြစ်ဇာတိပဂရိသဘောတရားအမှန်တွေကိုကျွန်တော်ကိုယ်ကိုယ်ကိုပြန်လဲပြီးတော့နားလေသုံးသပ်နိုင်လေလေဝိညာဉ်အဖြစ်ကျွန်တော်တို့ကိုအစင်းတစိုက်အသက်ကိုပေးတော်မူသောအဖဖျားသခင်ရဲ့ကေတင်ချင်းကျေးဇူးတော်ကိုပို၍ပို၍နားလေနိုင်လေလေပဲလို့ကျွန်တော်ဆိုခြင်းပါ रे ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်1ထိုသခင်သည်ငါတို့၏အပြစ်သားမကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏မိတ်ဆွေအပေါင်းတို့ကျွန်တော်ဒီကျမ်းကိုဖတ်ရင်းနဲ့ချက်ချင်းပဲယောနဝတ္ထုကိုတွားပြီးတော့သတိရလိုက်မိပါ रे မဝေးသေးသောအတိတ်ကာလကယောနဝတ္ထုပေါ်ဖျားသခင်ဟာသူနဲ့သူ့လူမျိုးဣသရီလကပဲပိုင်တာကြနေတာပဲအင်မတန်ဖြင်းညံတဲ့ကျင်းမြောင်းတဲ့အတွေ့အခေါ်တွေနဲ့ယောနတယောက်တခြားလူမျိုးတစ်မျိုးအပေါ်မှာစေတနာကင်းမဲ့ခဲ့တယ်ဝင်းတို့အာရှုရိရက်ကနိနေဝေမြို့ပြနိုင်ငံသားတွေဘာဖြစ်လို့နောင်တရကြရတာလဲဘာဖြစ်လို့အပြစ်လွှတ်ခြင်းအခွင့်ကျေးဇူးတော်ကိုခံစားရတာလဲဆိုတဲ့အတွေ့အမျိုးတွေဝင်ခဲ့ဘူးတယ်ဒါကြောင့်လေလူသားအချင်းချင်းတဲ့ကျက်စုပင်တပင်ကိုသွားအသေးဆွဲပြီးတော့ကြက်မပြည့်တဲ့လူဘဝသင်္ကန်းစားတွေအကြောင်းကိုသူ့ရဲ့အသက်တာဟာဖော်ပြသွားခဲ့တယ်။အဖဖျားသခင်ကလည်းယောနာညာတွင်ချင်းပွင့်လန်းပြီးတော့နောက်တညာတွင်ချင်းပျက်စီးတတ်ပါတဲ့ကျက်စုပင်ညာတွင်ချင်းသေပန်းပွင့်တတ်ပါတယ်ဆိုတဲ့အပင်တပင်ကိုမင်းနှမျောသေးတယ်ဆိုရင်ငါဟာအပြစ်လူသားဖြစ်တဲ့ငါပိုင်တဲ့လူအဖွဲ့အစည်းကိုမနှမျောရတော့ဘူးလားဆိုတဲ့မိကွန်းကိုမိခဲ့ရတယ်ဆိုတာကိုသတိရမိခြင်းပဲဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီယောနဝတ္ထုရဲ့ဏိဂုံးပိုင်းကလေးကိုကျွန်တော်ဟာအခုအချိန်ထိဆွဲလန်းဆဲရှိနေပါတယ်။ထာဝရဘုရားကလည်းသင်သည်ပင်မန်းစွာမလုပ်ကြီးပွားစေခြင်းဟာလည်းမပြုစု။တညချင်းတွင်ပေါက်၍တညချင်းတွင်သေသောကျက်စုပင်ကိုနှမျောသည်တကား။ငါသည်မြားစွာသောတရိတ်ဆန်တို့ကိုမဆူ။ကိုလက်ရလက်နှင့်လက်ဝဲလက်ကိုမျှပိုင်းခြား၍မသိသောသူတသိန်းနှစ်ပေါင်းမကလူများသောနိနေဝေမြို့ကြီးကိုငါနှမျောသင့်သည်မဟုတ်လောဟုမိန့်တော်မူ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ဇာတိပဂရိသဘောတွေအယမေတ္တာတော်အနန္တနဲ့မထိုက်မတန်ပါသောကျွန်တော်လူသားတွေအပေါ်မှာအဖပြုတော်မူသောကျေးဇူးတော်ဂုဏ်ကြီးများဟာအလွန်ကြီးမားလှပါ रे ဟုတ်ပါ रे ကျွန်တော်သီဆိုနေကြဓမ္မသီချင်းအမှတ်စဉ်357မှာဆိုရင်ပျက်စီးသူကေတင်ယူသေးလူသူကြည့်ရှုဆိုတဲ့အစချီတဲ့သချင်းကိုတွေ့ရပါတယ်။ယုံကြည်သူလို့မပြောသလိုဣသရေလလူမျိုးတော်လို့လည်းမပြောပါဘူး။ပျက်စီးသူတိုင်းနဲ့ပျက်ကိုပျက်စီးမြဲလူသားတိုင်းကိုပြောတဲ့စကား။သ သေလူသောသူဆိုတဲ့အပြစ်မှာကွယ်ပြောက်နေတဲ့လူသားတို့ကိုဆိုလိုက်တဲ့စကားလမ်းလွဲတတ်စမြဲဖြစ်တဲ့လူတိုင်းကိုပြောနေတဲ့စကားဖြစ်တယ်ဆိုတာကိုအဲ့ဒီဓမ္မသီချင်းရဲ့စာသားတွေဟာအဖြေပေးလျက်ရှိနေပါတယ်ပြည့်စည်သူကဲ့တင်ယူသေလူသူကြည့်ရှုအပြစ်နှင့်သင်ချိုင်းတွဲမှကဲနှုတ်ပါလမ်းလွဲသူဖို့ငိုကြွေးလဲသူချီပင့်လေယေရှုရှင်ကဲ့တင်နိုင်ကြောင်းကိုပြောပါမတိမဲ့ပြုတ်တော်လေစောင့်လျက်နေသည်ဤ။နောင်တရသောသားကိုလက်ခံခြင်းငှာစိတ်ပါလျက်နှိုးဆော်ကြ။သွေးဆောင်ဖြည့်ညှင်စွာယုံကြည်လျင်အပြစ်လွတ်ဆေးကြောမြည်မှန်ပါ။ပြည့်စည်သူကယ်တင်ယူ။သေလူသူကြည်ရှု။ဂယုနာတော်မြတ်ဖြင့်ယေရှုကယ်ယူတဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ရှင်ယောဟန်ခရစ်ဝင်ကျမ်းမှာလေတမန်တော်ကြီးအခုလိုဖော်ပြပေးခဲ့ပြီးပါပြီ။ဖျားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစီခြင်းငှာဖျားသခင်သည်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့မိသားစုဩဝါဒကြီးဖြစ်ပါသောရှင်ယောဟန်ဩဝါဒစာအဖြစ်ကျွန်တော်တို့ယုံကြည်သူအသင်းတော်နှင့်တကွဤအပြစ်လူရွာကြီးတစ်ခုလုံးအပေါ်မှာမေတ္တာတရားများထွန်းကားနိုင်ပါစေလို့ကျွန်တော်တို့တင်ပြရတော့သမာကျန်အဖွဲ့ကဆန္ဒပြုလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော့သမာကျန်အစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမာကျန်ရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပရမစာအုပ်ခန်းကြီးနဲ့အခန်းငယ်3ကနေအခန်းငယ်6အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။